အခုသတင်းပတ်အတွင်းမှာပဲစကိုင်းတိုင်းစလင်းကြီးမြို့နယ်တွေကကျေးရွာ၅ရွာမိရှို့ခံခဲ့ရတယ်လို့စလင်းကြီးဒေသခံပြည်သူတွေကပြောပြပါတယ်ကျေးရွာတွေအနီးမှာထိတွေ့တိုက်ပွဲတွေမရှိဘဲနဲ့မြမစစ်တပ်ဘက်ကစစ်ကြောင်းတွေကဝင်ရောက်ပြီးတော့မိရှို့ခဲ့တာဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးမှာပါချင်း
မြန်မာစစ်ကောင်စီတပ်တွေဟာဇန်နဝါရီလ6ရက်နေ့ကစလင်းကြီးမြို့နယ်တွေကပင်ကားရွာ၊ဖောင်ကတာရွာနဲ့ကြောက်ပြူတန်းရွာတွေကိုစစ်ကြောင်းထုတ်ဝင်ရောက်ပြီးတော့နေအိမ်တွေကိုမိရှို့ခဲ့တယ်လို့ပဲဇန်နဝါရီလ7ရက်နေ့မှာမိုးကြိုးပြင်းမြောက်ရွာနဲ့ကမ်းရွာတွေကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။မြန်မာစစ်ကောင်စီတပ်တွေရဲ့ဒီလိုရဲ့အကြောင်းမိရှို့ခံရတဲ့ကြီးရွာတွေအပါအဝင်အနီးပတ်ဝန်းကျင်ကြီးရွာ10ရွာလောက်ကဒေသခံတွေခုဆိုရင်ထွက်ပြေးတင်းရှောင်နေကြရတယ်လို့စစ်ပြေးဒုက္ခတွေကိုကူညီပေးနေသူတူကဗီဒီယိုကိုပြောပါတယ
်။ဒီပတ်ကတော့9ရွာပြတင်ရရဲ့ဖောင်းကရာရဲ့တောက်ကရာရဲ့မိုးကြိုးပြင်းမြောင်းရရဲ့ကမ်းရရဲ့ဒီလိုပဲမှလည်းအဲဆင်းရဲပြင်းရှုသွားတယ်အဲတိုက်ပွဲတော့မရှိဘူးပြအဲဒီတိုင်းပဲစစ်ကြောဆင်းပြီးတော့ရှုသွားတာ
စလင်းကြီးမြို့နယ်ကြီးရွာ၅ရွာမိရှုခန်းရနယ်ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီပြောခွင့်ရသူကလည်းဆက်သွယ်မေးမြန်းလို့မရသေးပါဘူးမိုးကြိုးပြင်းမြောင်းရွာကအရင်2022ခုနှစ်ဇွန်လတုန်းကလည်းတချိန်မိရှုခံခဲ့ရဘူးပါတယ်အဲ့ဒီချိန်ကမြန်မာစစ်တပ်ကဒေသခံ2ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသခံတချို့ဖမ်းဆီးခံရတာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီချိန်မှာတော့စစ်ကောင်စီစစ်ကြောင်းမဝင်လာခင်တည်းကပရင်းကျူပြီးတော့ရတာပေါ့လို့ဒေသခံတွေကြိုတင်တင်းရှောင်နေတဲ့အတွက်ဖမ်းဆီးခံမှုမရှိဘူးလို့ဒေသခံတွေကပြောကြပါတယ်မိရှို့ခံရတဲ့နေအိမ်တွေအကြောင်းစစ်ဆောင်တွေကိုအကူအညီပေးနေတဲ့ဒေသခံ2ဦးကအခုလိုပြောပြပါတယ
်ဟုတ်လောလောဆယ်တော့ဒင်ငါးကြီးရွာကို၃လလောက်ရှုသွားတယ်ဗျဘောင်းကရာကိုကျတော့အင်ဂျီ60ခန့်တို့ကတောက်ပြန်တော့တင်းကြီးတရားရောက်ပြတော့ပြည့်ကျန်နေမှတော့လက်ရှိတော့မတိရဘူးကလန်းနေတော့အရင်ဆုံးအင်ဂျီကိုဝိစားကြည့်ရခဲ့တာလို့စစ်ချောင်းဝင်ရောက်လာတော့လေရွာထဲမှာလူတွေလည်းမရှိတော့အားအချိန်မှာဝိစားနေနဲ့ကြည့်ရခဲ့တယ်နောက်ကနေပြီးတော့စစ်ကိုရီးယားနေပြီးတော့အဲ့ဝိစားနေကြည့်ရတဲ့အဲ့လိုမျိုးရှုသွားတယ
်လက်ရှိမှာတော့အဲ့ဒီစစ်ကောင်စီစစ်ချောင်းဟာစလင်းကြီးမျိုးပေါ်ကိုပြန်ဝင်သွားပြီဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်တင်းရှောင်နေရတဲ့ဒေသခံအများစုကတော့ကြေးရွာတွေကိုချက်ချင်းပြန်မဝင်ရဲသေးပဲနဲ့နီးစပ်ရွာတခြားကြေးရွာတွေနဲ့တောတောင်တွေထဲမှာရှောင်တင်းနေရဆဲဖြစ်ပါတယ်စစ်တဲ့နေမီရှင်လီထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွက်မှာဥယင်ဆွန့်ခွာထွက်ပြေးနေကြတဲ့စစ်ရှောင်ရေအတွက်ဟာတနည်းနဲ့တနည်းပိုးပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်တပ် PDF တွေဟာအဲ့ဒီဒေသကြေးရွာတွေကိုချိဆိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကဆွဆွဲပါတယ် KIA နဲ့ PDF တွေဟာကြေးရွာနေအိမ်တွေကိုမိရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတမ်းမြန်ဆွဆွဲထားတာရှိပါတယ်စကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိလို့ပဲစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးတော့အဲဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူ့စစ်အဖြစ်နဲ့လက်နက်တပ်ဆင်မှုတွေလည်းရှိနေပါတယ်ခင်ဗျာ